တရုတ်မြန်မာနယ်စပ်မှာခြေကုပ်ယူပြီးတော့အွန်လိုင်းပေါ်ကနေငွေကြေးလိမ်လည်လဲပြားနေတဲ့တရားမဝင်တရုတ်စီးပွားရေးလုပ်ငန်းတွေဟာမြန်မာပါဝင်အင်းကြီးချင်းနိုင်ငံတွေအတွက်စိုးရိမ်စရာဖြစ်လာပါတယ်။အထူးသဖြင့်တရုတ်နိုင်ငံသားတွေအကြီးအကျယ်လိမ်လည်ခံရတဲ့ကိစ္စကိုစိုးရိမ်လာပြီးမြန်မာပါဝင်အင်းကြီးချင်းနိုင်ငံတွေကိုနှိမ်နှင်းပြီးတော့ဖိအားပေးလာတာပါ။မြန်မာနဲ့လာအိုနယ်စပ်ကအွန်လိုင်းအလိမ်ညာတွေကအလုံးလက်မဲ့တရုတ်လူငယ်တွေတကြီးပင်စင်သားတွေကိုပြစ်မှတ်ထားပြီးတော့လိမ်လည်နေကြပါတယ်။တရုတ်ယူနန်ပြည်နယ်ကတရုတ်မြန်မာအရေးလေးလာသုံးသပ်သူဒေါက်တာလကျော်စောကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။မြန်မာပြည်ကဖြစ်ရှိလို့ရတယ်။ဟိုလက်နက်ကင်တို့ချုပ်အဖွဲ့ရှိမှာတရုတ်ပြည်နယ်ကပ်နေတယ်။အဲ့ဒီပါလီမှာအဲတရုတ်ပြည်နယ်လည်းတို့အစလေးကမမီးတူတွေဆက်ဆံနေတော့အဲ့ရတရုတ်ပြည်ကအဲအလုံးလက်နက်ခလီးတွေပါလီညာတွေပေါ့ဗျာအဲ့ခလီးတွေကိုလာကကောင်းကောင်းကိုပေးနေပါမယ်ဆိုပြီးတော့အဲ့ဒီခလီးတွေလည်းရှိအစိုးရအဲ့ဒါကိုလည်းအကြီးကျယ်တော့ရှင်းနေတယ်။အဲ့တော့အဲ့မှာနိုင်ငံသားထွက်ပြီးနိုင်ငံသားကနေဒီတရုတ်ပြည်ကိုဟိုဟိုနေဝင်ပြီးတော့ဟိုနေဘယ်လိုခေါ်မလဲ။ဟိုနိုင်ငံတာပေါ့ဗျာ။အဲဟိုနေကနေအင်တာနက်ကနေပြီးတော့အဲ့တရုတ်ပြည်ကိုဒီပတ်ပါနဲ့ပြောရင်တရုတ်ပြည်ကအဒီကဒီရယ်ဟိုဂျင်းစီတာကို
တရုတ်နိုင်ငံသားလူငယ်၁၁ယောက်ဟာမြန်မာနိုင်ငံထဲမှာလှုပ်ရှားနေတဲ့အွန်လိုင်းအလိမ်ညာဂိုင်းတစ်ခုမှာပိတ်မိနေတယ်ဆိုတဲ့သတင်းတစ်ခုဩဂတ်လ၂၂ရက်နေ့ကတရုတ်လူမှုကွန်ရက်ဝေဘိုမှာပြန့်နှံ့ခဲ့ပြီးလူအများအယုံစိုက်ခံရတဲ့သတင်းတစ်ခုဖြစ်ခဲ့ပါတယ်ဝေဘိုဘော်ကထင်ရှားကြော်ကြားသူတွေကလည်းဒီအကြောင်းကိုတဆင့်ဖြန့်ဝေခဲ့ကြပါတယ်အဲ့ဒီတရုတ်လူငယ်တွေဟာဂျားပွဲစားတစ်ယောက်ကိုတရုတ်ယွမ်ငွေ၂000အမေရိကန်ဒေါ်လာ2800ကျော်ပေးပြီးမတ်လထဲမှာမြန်မာနိုင်ငံတဲကိုရောက်လာကြတာပါသူတို့တွေကတချို့ကအသက်15နှစ်16နှစ်ပဲရှိကြသေးတယ်လို့တရုတ်သတင်းတွေကပြောပါတယ်။ပင်စင်လာစာကိုတရုတ်ဆိုးရွားကတိုးပေးပြီးတဲ့နောက်မှာတကြီးပိုင်းနေလဲငွေကြေးလိမ်လည်သူတွေရဲ့ပြစ်မှတ်ဖြစ်လာတယ်လို့ဒေါက်တာလကျော်စောကပြောပါတယ်
။ခင်ဗျာ professor တွေဘာတွေများလဲဆိုတာပင်စင်ကိုတလောက်ကိုတင်းတစ်ဆောင်းကျော်လို့ပြတာလေ။အားလား။အိမ်ကြီးကလည်းရှိကြီးလားလေ။အဲနောက်ပြီးကျမရေးစိတ်ကလည်းအစိုးရအကုန်အပြည့်ပြီးသားတော့ဒီငွေတွေကိုသူကအဲဟိုဟာအဲလူတွေရဲ့လောဘစိတ်ကိုလည်းဟိုငွေလိမ်တိုင်းနေရာတူတယ်။အဲတော့ဟိုဘာလဲအတိုက်ရှင်ဈေးတို့အမှားပြင်းတဲ့ဈေးတို့ဘာလို့ညာလို့အားဈေးတို့ဘာမဟုတ်ပြည့်ဈေးတွေပေါ့ဗျာ။ဟုတ်ပြီးချင်ကြီးဝယ်ကြ။အဲအဲ့ဒီဟာကြီးကမိန်းနဲ့ခိုင်းနေတော့အဲအစိုးရတော်တော်တော့ပြင်းနေတာ။
မြန်မာဆိုင်ရာတရုတ်သံမတ်မစ္စတာချန်ဟိုင်းနဲ့မြန်မာစစ်ကောင်စီနိုင်ငံခြားရေးဌာနကဝန်ကြီးဦးတန်းဆွေတို့နေပြည်တော်မှာဇူလိုင်လ25ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။နောက်ရက်မှာတော့တရုတ်သံမတ်ကြီးကသူတို့အနေနဲ့အွန်လိုင်းငွေလိမ်ဂိုင်းတွေကိုတိုက်ဖြတ်ဖို့ထိုင်းမြန်မာလာအိုနိုင်ငံတွေနဲ့ပူးပေါင်းနေကြောင်းထုတ်ပြန်ပါတယ်။မြန်မာနယ်စပ်ကဆက်သွယ်ရေးအလိမ်ညာတွေအွန်လိုင်းလောင်းကစားတွေကိုနှစ်နိုင်ငံပူးပေါင်းနေနှင်းခဲ့တာမှာရလက်ကောင်းနေရှိခဲ့တယ်လို့တရုတ်ဘက်ကပြောခဲ့တာပါ။မြန်မာထဲမှာခိုအောင်နေတဲ့လုပ်ငန်းတွေကိုထပ်မံရှင်းလင်းပြီးပိတ်မိနေတဲ့သူတို့နိုင်ငံသားတွေကိုခေတင်သွားမယ်လို့တရုတ်တန်ယုံကထုတ်ပြန်ထားပါတယ်။အွန်လိုင်းပေါ်ကလောင်းကစားတွေငွေလိမ်လည်မှုလုပ်ငန်းတွေဟာဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့ကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသကချင်ပြည်နယ်နဲ့ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ပတ်တွေအထိခြေကုပ်ယူလှုပ်ရှားနေကြပါတယ်။ဝါဒေသရဲတပ်ဖွဲ့ကတော့သူတို့ဒေသကအွန်လိုင်းငွေလိမ်ဂိုင်းတွေကိုဖမ်းဆီးပြီးတရုတ်နိုင်ငံသား1200ယောက်ကိုအခုစက်တင်ဘာ6ရက်နဲ့9ရက်နေ့တွေမှာတရုတ်ရဲတပ်ဖွဲ့စီကိုလွှဲပြောင်းပေးခဲ့တာကိုသတင်းထုတ်ပြန်ခဲ့ပါတယ်။ဝါဆဆန်ရေးရုံတာဝန်ရှိသူတဦးဖြစ်တဲ့ဦးညီရန်ကတော့သူတို့ကိုတရုတ်ဘက်ကလာရောက်တွေ့ဆုံညီနိုင်ပြီးနောက်ပိုင်းမှာဖမ်းဆီးလွှဲပြောင်းပေးခဲ့တယ်လို့ VOE ကိုစာနဲ့ဖြေကြားခဲ့ပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကင်မှာလည်းအွန်လိုင်းနဲ့ဆက်ဆက်တဲ့ပြစ်မှုတွေကိုနှိမ်နှင်းသွားမယ်လို့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတာဝန်ရှိသူတွေကအခုစက်တင်ဘာ6ရက်နေ့အစည်းအဝေးမှာပြောခဲ့ပါတယ်။ရာဇဝတ်မှုမှာပါဝင်သူတွေကိုတရုတ်စီလွှဲပြောင်းပေးတာမှာအကာအကွယ်ပေးသွားမှာမဟုတ်ကြောင်းလည်းပြောပါတယ်။ဒီဘွဲကိုအမှတ်1006နေကြားဆောင်တရင်မှုရန်လျှောက်ကျင်လဲတက်ခဲ့ပါတယ်။တကယ်တော့တရုတ်နိုင်ငံသားတွေရဲ့ဒီလုပ်ငန်းတွေကိုစစ်ကောင်စီလက်အောက်ကနေကြားဆောင်တပ်တွေကအကာအကွယ်ပေးထားတယ်လို့ဒေသတွင်းသတင်းတွေကရေးသားကြပါတယ်။စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရပြောခွင့်ရကသူတို့အနေနဲ့ဒီကိစ္စကိုမသိရှိကြောင်း VOE ကိုပြောပါတယ်။
အော်အဲ့တော့ဟိုကလေခုနပြောတဲ့လုံချုံကြီးဆိုင်ကတော့ကျွန်တော်နဲ့ဟိုနဲ့အနောင်ကြီးတော့လေအဲ့ဒါကျတော့ကျွန်တော်တို့ဒီအဲဟိုပါဘောရင်းချုပ်ကနေဆောင်ရွက်တဲ့လုပ်ငန်းဆိုတော့ကျွန်တော်တို့ကအထက်မှတော့မရှိဘူးဗျဟိုလူကိုယ်ရဲ့ပုံမှာတော့ကျွန်တော်လည်းဖတ်ရပါတယ်အဲ့ဒီဝါမှာဟိုဟိုတောင်ကျော်ဆိုလားအဲ့လိုဖမ်းတာလို့ကြီးတာလို့အဲ့ဒါဒီပဲဖတ်ရပါပါဗျ
တရုတ်နိုင်ငံကရာဇဝတ်မှုနဲ့အလို့ရှိနေသူတွေဟာမြန်မာပြည်တွင်းကမူဆွဲလာရှိုးလောက်ကင်နဲ့ဝါကူပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာအွန်လိုင်းလောင်းကစားတွေလုပ်ပြီးကင်းလွတ်နေပါတယ်တရုတ်မြန်မာထိုင်းသုံးနိုင်ငံပူးပေါင်းပြီးတော့နှိမ်နှင်းဖို့တရုတ်ဆိုရကဖိအားပေးနေပေမဲ့စစ်ကောင်စီဟာ သူ့ရဲ့ပြည်သူ့စစ်အဖွဲ့တွေကိုကောင်းကောင်းမထိန်းချုပ်နိုင်ဘူးလို့သတင်းတွေကဝေဖန်ရေးသားကြပါတယ်နေသက်ဖြတ်ကျော်ဒူးစိုက်မှုတွေဟာလောင်းကစားတွေငွေကြေးလိမ်လည်မှုတွေဖျားယောင်းသွေးဆောင်ပြီးလူကုန်ကူးတာတွေလိုလုပ်ငန်းတွေနဲ့အရှိတောင်အရှမှာသူတို့ရဲ့ကိုယ်ရက်ကိုတိဆောက်ထားတယ်လို့ American ငြိမ်းချမ်းရေး Institute USIP ကဩဂတ်လ31ရက်နေ့ကထုတ်ပြန်ပါတယ်နိုင်ငံတကာရဲတပ်ဖွဲ့ Interpol ကလည်းဒီလိုလိမ်လည်မှုတွေကိုကမ္ဘာအနှံ့မှာသတိပေးထားပါတယ် NLD လက်ထက်မှာလောင်းကစားလုပ်ငန်းတွေရှိနေတဲ့ကရင်ပြည်နယ်မြောက်ဒေသခရိုင်ကရွှေကုတ်ကိုမြို့သစ်စီမံကိန်းကိုစပြီးတော့စုံစမ်းခဲ့ပါတယ်ဒီနောက်ခွဲမှာတရုတ်နိုင်ငံပိုင်လုပ်ငန်းကြီးတချို့လည်းပါဝင်ပတ်သက်နေကြပါဒါကိုမြန်မာဘက်ကတရုတ်ဆိုရကိုသတိပေးခဲ့ပေမဲ့အစပိုင်းမှာမျက်ကွယ်ပြုခဲ့ပါတယ်နောက်ပိုင်းမှာတော့ဒါကတရုတ်ဆိုရရဲ့ BRI စီမံကိန်းနဲ့ပတ်သက်မှုမရှိဘူးဆိုတာတရုတ်ဘက်ကထုတ်ပြောခဲ့ပါတယ်လက်ရှိမှာတော့တရုတ်အွန်လိုင်းလောင်းကစားတွေအွန်လိုင်းပေါ်ကငွေလိမ်ကိန်းတွေဟာနေဆက်မာရီမကမန္တလေးလိုမြို့ပေါ်မှာတောင်တွင်တွင်ကျယ်ကျယ်ဖြစ်နေပြီလို့ဒေသခံတချို့ကပြောနေကြပါတယ်ခင်ဗျာ